နိုင်ငံတော်အထူးဧည့်သည်အဖြစ်ပြင်သစ်သမ္မတရဲ့ဖိတ်ကြားချက်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာပြင်သစ်နိုင်ငံကိုဒီကနေ့ရောက်မှဖြစ်ပါတယ်။ဒီခရီးစဉ်မှာလူထုခေါင်းဆောင်ဒေါက်ဆန်းစုကြည်အတွက်ပြင်သစ်အာဏာပိုင်တွေဘက်ကကြိုတင်ပြီးတော့ပြင်ဆင်ထားပုံနဲ့ဂုဏ်ပြုအစီအစဉ်တွေကိုတော့မဆုမွန်ကစူးစီးတင်ဆက်ပေးမှာပါရှင်။
ပြင်သစ်သမ္မတရဲ့အထူးဖိတ်ကြားချက်နဲ့ရောက်ရှိလာတဲ့ဒေါ်အောင်ဆန်းစုကြည်ဟာပြင်သစ်နိုင်ငံမှာဇွန်လ26ရက်နေ့ကနေဇွန်လ29ရက်နေ့အထိနေထိုင်မှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်အထူးဧည့်သည်အနေနဲ့ကြိုဆိုကြမှာဖြစ်ပြီးလုံခြုံရေးတင်းကျပ်ထားတယ်လို့သိရပါတယ်။ဒီကနေ့ညနေပိုင်းမှာတော့ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့တွေ့ဆုံပြီးပူးရဲသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်။ညပိုင်းမှာတော့သမ္မတရဲ့ညစာတက်ခင်းအခမ်းပွဲကိုတက်ရောက်မှာဖြစ်ပါတယ်။လူခွင့်ရေးအတွက်ထူးချွန်ပြောင်ပြောင်စွာတိုက်ပွဲဝင်ခဲ့တဲ့အမျိုးသမီးတဦးအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုဂုဏ်ပြုသွားမှာဖြစ်တယ်လို့မြမဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ပြင်သစ်နိုင်ငံအနေနဲ့တက်တက်ကြွကြွထောက်ခံကူညီသွားမယ်လို့ပြင်သစ်နိုင်ငံသားရဲ့ဌာနကလည်းမနေ့ကကြေညာချက်ထုတ်ပြန်သွားပါတယ်။အခုပြင်သစ်ခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်အတွက်ဂုံနူးဆောင်နိုင်ငံသားဂုဏ်ပြုစုပေးအပ်ပွဲအစီအစဉ်အပါအဝင်ပြင်သစ်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဂျွန်လ28ရက်နေ့မှာပြင်သစ်နိုင်ငံသားရေးဝန်ကြီးလော်ရန်ဖာဗူရက်စ်ကနိုင်ငံသားရေးဝန်ကြီးရုံးမှာဒေါ်အောင်ဆန်းစုကြည်ကိုလက်ခံကြိုဆိုပြီးဂုံပြုညစာစာပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးနဲ့ဒေါ်အောင်ဆန်းစုကြည်တို့ဟာလွတ်မြောက်ရေးအထိမ်းအမှတ်တစ်ပင်ကိုလည်းနိုင်ငံသားရေးရုံးဝင်းထဲကဥယျာဉ်မှာအမှတ်တရစိုက်ပျိုးဖို့ရှိတယ်လို့ပြင်သစ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုပြင်သစ်သမ္မတဖရန်ဆွာဟော်လန်ကအီဇီနန်တော်မှာလက်ခံတွေ့ဆုံမှာဖြစ်တယ်လို့ပြင်သစ်ပါလီမန်တွင်မှာလည်းပြင်သစ်လွှတ်တော်နှစ်ရက်ရဲ့ဥက္ကဋ္ဌတွေကဂုဏ်ပြုကြိုဆိုဖို့ရှိပါတယ်။ဒါအပြင်ပြင်သစ်နိုင်ငံပဲရစ်မြို့ရဲ့မြို့တော်ဝင်ကလည်းပြင်သစ်နိုင်ငံရဲ့ဂုဏ်နူးဆောင်နိုင်ငံသားစုကိုဒေါ်အောင်ဆန်းစုကြည်လက်ထက်ကိုကိုယ်တိုင်ပေးအပ်ချီးမြှင့်မှာဖြစ်ပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရောက်ရှိလာမယ့်အပေါ်ပြင်သစ်မီဒီယာတွေမှာသတင်းဖော်ပြမှုတွေရှိသလိုမြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားအားပေးကူညီခဲ့ကြတဲ့ပြင်သစ်လူထုကလည်းစိတ်ဝင်စားမှုတွေရှိကြပါတယ်။ပြင်သစ်နိုင်ငံရဲ့မြို့တော်ပါရီမြို့ရဲ့အလယ်မှာမြန်မာဒီမိုကရေစီကောင်းဆောင်ရဲ့ရုပ်ပုံကားချက်တွေကိုချိတ်ဆွဲထားတာတွေရှိသလိုအရင်ကလည်းမြန်မာဒီမိုကရေစီရေးကြိုးပမ်းနေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ရုပ်ပုံတွေကိုပြင်သစ်နိုင်ငံတွင်မှာချိတ်ဆွဲဂုဏ်ပြုမှုတွေရှိခဲ့တယ်လို့ပြင်သစ်နိုင်ငံမှာနှစ်20ကျော်ရောက်ရှိနေထိုင်တဲ့ဦးအောင်ကိုကပြောပါတယ်
။ပြင်သစ်လူတို့ကတော့စိတ်ဝင်စားစီတာပေါ့စိတ်ဝင်စားတာပေါ့အင်္ဂလိပ်ဘာသာဒီကပြောဟိုသူတို့တွေးကြည့်ကြတဲ့လူတွေဗန်ကတော့နှစ်ပေါင်း20တောင်ဒေါ်စုကိစ္စရောပြည်မကိစ္စရောဒီမိုကရေစီကိစ္စရောသူစော်ကြတယ်သိမ်းဖွဲ့ရင်အများကြီးရှိတယ်။တခုရှိတာကသမရကိုယ်တိုင်သမရကိုယ်တိုင်ဖိတ်ပြီးသမရကိုယ်တိုင်ကျူဆိုတဲ့ကိစ္စတော့နည်းနည်းမြင်အောင်မိတယ်လေ။ဟိုဒေါ်စုကိုလည်းသူတို့ကနိုင်ငံတော်ကောင်းဆောင်နေနဲ့ဗာပဲစသဖြင့်သူရဲ့ဂုံတိတ်ခါနဲ့ဆိုတော့သိကြရတယ်ဟိုအဲ့ခါနဲ့ဆိုတော့သူတို့ရဲ့ level ထားတာသူတို့ရဲ့အဆင့်မှာထားပြီးတော့ကျူဆိုတယ်ကျူဆိုတဲ့သဘောမျိုးပေါ့သိကြတဲ့သဘော
ဒေါန်ဆန်းစုကြည်နဲ့ပြင်သစ်ကျောင်းသားလူငယ်လေးတွေဆောဘုံတက္ကသိုလ်မှာတွေ့ဆုံမှုရှိပြီးဒေါန်ဆန်းစုကြည်ကလည်းမိကွန်းပြောကြမှာဖြစ်ပါတယ်ပြီးတဲ့နောက်မှာတော့ဒေါန်ဆန်းစုကြည်ဟာပြင်သစ်နိုင်ငံရဲ့မြန်မာပြည်ဒီမိုကရေစီရရှိရေးလူခွင့်ရေးရရှိရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်အောင်မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးကိုအဖက်ဖက်ကပြိုးပန်းကူညီပေးခဲ့ကြတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ဇွန်လ28ရက်နေ့မှာပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနရဲ့စီစဉ်ပေးမှုနဲ့ပြင်သစ်နိုင်ငံရောက်မြန်မာနိုင်ငံသား100ကျော်ကိုပြင်သစ်နိုင်ငံပါရီမြို့ရဲ့မြို့တော်ခမ်းမမှာတွေ့ဆုံဖို့စီစဉ်ထားပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့အခုလိုတွေ့ဆုံခွင့်ရမယ့်အပေါ်ပြင်သစ်ရောက်မြန်မာလူထုကလည်းဝမ်းသာအားရဖြစ်နေကြတယ်လို့ပြင်သစ်နိုင်ငံကို6နှစ်ကြာရောက်ရှိနေပြီဖြစ်တဲ့မတ်တနာထွန်းကအခုလိုပြောပြပါဗျာ။အရင
်တွေ့ချင်တာပေါ့အမေ။မိခေါလောက်မှမိခွေရချင်မှရမှာအမေ။အလူအရမ်းများနေတော့မိခေါတွေကအခု20ပဲလက်ခံလာရတဲ့။အဲဆိုတော့အခု20တန်းမှမိမသူတွေကများနေတော့ဒီမှာလည်းဘာမှတော့မသိဘူးမေ။အတီးဝမ်းသာတာပေါ့အမေ။တွေ့တော့ဝမ်းသာတာပေါ့။အတီးမျက်နှာလေးမြင်ရတာပဲဝမ်းသာလာပြီ။မိခေါမမေ့ရနေမှဟိုအတီးမျက်နှာလေးတွေ့ရတာပဲဟိုဟာဖြစ်နေတာ။အတီးနဲ့ list ပဲလုံးစစ်ချင်တာပေါ့အမေ။အဲ့ဒါမျိုးလုတ်ဆက်ခွဲလောက်ရပါမှာမသိဘူးမယ
်ဒေါအောင်ဆန်းစုကြည်ရဲ့ပြင်သစ်ခီးစဉ်ဟာ25နှစ်အတွင်းပထမဦးဆုံးသောဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်18ရက်ကာလအတွင်းနောက်ဆုံးခီးစဉ်ဖြစ်ပါတယ်ရှင်